ရုရှားနဲ့စစ်ရင်ဆိုင်နေရတဲ့ယူကရိန်းကိုအားဖြတ်ဖို့အကူအညီတွေပို့ဆောင်ထားပြီးဖြစ်တယ်လို့ယူကရိန်းနိုင်ငံကီယက်မြို့ကိုရောက်နေတဲ့ NATO မြောက်အတ္တလန္တိစစ်ဆာချုပ်အဖွဲ့ရဲ့ GK Jan Stoltenberg ကပြောပါတယ်ယူကရိန်းဘက်ကအဆုံးရှုံးတွေရှိနေပေမဲ့လက်နက်အကူအညီတွေမြန်မြန်ဆန်ဆန်ရောက်လာတာနဲ့အမျှယူကရိန်းဟာရုရှားခုခံစစ်မှာအနိုင်ယူဖို့နောက်မကျသေးဘူးလို့လည်းသူကပြောပါတယ်ယူကရိန်းမှာစစ်လက်နက်ခရမ်းတွေလက်နက်ချီပြတ်တောက်ပြီးတော့ချွေတာနေရပေမဲ့ရုရှားခုခံစစ်ကိုအနိုင်ယူဖို့နောက်မကျသေးဘူးလို့ NATO အကြီးအကဲကယူကရိန်းသမ္မတနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါယူကရိန်းအတွက်အမေရိကန်စစ်လက်နက်အကူအညီတွေလက်နက်ချီနောက်ကျနေတာကိုလည်း NATO အကြီးအကဲကဝေဖန်ပါတယ်ဒါဟာအစ်မေပြည်မှာကြီးမားတဲ့တရားမှုဖြစ်စေတယ်လို့ဆိုပါတယ်မဟာမိတ်နိုင်ငံတွေအနေနဲ့ယူကရိန်းကိုပေးထားတဲ့ဂရီးကွက်တွေအချိန်မီဆောင်ရွက်ဖို့ပြတ်ကွက်ခဲ့တယ်လို့လည်း NATO အကြီးအကဲကဝန်ခံပါတယ်။အခုလိုမျိုးလက်နက်ခဲယမ်းပြတ်တောက်လို့ရုရှားဘက်ကရှေ့တန်းမှာအသာရလာတယ်။ဒီကြောင့်ကာကွယ်စနစ်တွေမရှိလို့ရုရှားဒုံးကျည်တွေပြင်းမှတ်ပို့ပြီးတော့ထိရောက်စေတယ်။နောက်တမ်းများထိုးစစ်မစင်နိုင်လို့ရုရှားဘက်ကသူ့ရဲ့အားကိုပို့ပြီးတော့တုံးလာနိုင်တယ်လို့စတိုလန်ဘက်ကပြောဆိုခဲ့ပါတယ်။